လောက်ကျန်တပ်ဖြတ်ခံရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့ရုပ်လောင်းသယ်ယူလာတဲ့မော်တော်ယာဉ်တန်းဟာတိုကျိုမြို့တော်ကနေအိမ်ကိုစနေနေ့မှာရောက်ရှိလာပါတယ်။တိုကျိုမြို့တော်ကနေအိမ်နဲ့နာရာမြို့ကလောက်ကျန်တပ်ဖြတ်ခံရတဲ့နေရာအနီးတစ်ဝိုက်မှာတော့ဝင်းကြီးချုပ်ဟောင်းတေဆုံးမှုအတွက်ဝမ်းနဲ့ပူဆွေးသူတွေစနေနေ့ကစုဝေးခဲ့ကြပါတယ်။ဝင်းကြီးချုပ်ဟောင်းရဲ့ဇာပနာအခမ်းအနားကိုအင်္ဂါနေ့မှာစီစဉ်ထားပြီးရင်းနှီးတဲ့မိတ်ဆွေတွေတက်ရောက်ကြမှာဖြစ်တယ်လို့မီဒီယာတွေကပြောပါတယ်။တိုကျိုမြို့တော်အနောက်တောင်ဘက်ကီလိုမီတာ450အကွာမှာရှိတဲ့နာရာမြို့မှာတော့ဝင်းကြီးချုပ်ဟောင်းဓာတ်ပုံထောင်ထားတဲ့ဇပွဲမှာအမှတ်တရပန်းစည်းတွေချဖို့လူတွေတန်းစီစောင့်ဆိုင်းနေကြပါတယ်။ဝင်းကြီးချုပ်ဟောင်းကိုအနီးကပြစ်ခတ်ခဲ့တယ်လို့တန်တရားရှိတဲ့အသက်42နှစ်အရွယ်အမျိုးသားကိုတော့ရဲတပ်ဖွဲ့ကချက်ချင်းဆိုသလိုဖမ်းမိခဲ့ပြီးအိမ်နှင်းပြစ်တနက်နဲ့ပြစ်ခတ်ခဲ့တာဖြစ်နိုင်တယ်လို့အာဏာပိုင်တွေကယူဆပါတယ်။ဝင်းကြီးချုပ်ဟောင်းရဲ့မဲဆွယ်စီယုံရေးပွဲကိုစောင့်ချက်ပေးရတဲ့ဒေသခံရဲတပ်ဖွဲ့ကတော့လုံခြုံရေးအစီအမံတွေအားနည်းခဲ့ကြောင်းစနေနေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ။